Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ31ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကို Mac and View တွေနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ပြမှာပါဆီးရီးယားမှာအဲဆက်ဖွဲ့အစစ်မြေခေါင်းဆောင်လူဦးကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာဝေးဌာနကပြောပါတယ်။27ရာစုပြည်လုံးညီလာခံကိုနေပြည်တော်မှာဒီကနေ့စတင်ကျင်းပပြီးအလင်းရောင်တန်းတဲ့အနာဂတ်ရဲ့ပေါ်ထုတ်ကြပါစို့လို့ဒေါက်တာဆန်းစုကြည်ကတိုက်တွန်းပြောဆိုသွားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ကမ္ဘာရေးရာတွေမှာအမေရိကန်နဲ့ပေါင်းပြီးပိုပြီးကြီးမားတဲ့တာဝန်ယူဖို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းပြောဆိုပါတယ်။ဒီသတင်းတွေနဲ့တူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမဲ့သတင်းလွှာတွေထဲမှာတော့27ရာစုပင်လုံးပြည်တော်စုငိမ့်ချရင်ညီလာခံစတင်ကျင်းပတဲ့ပထမရက်ဒီမိကုံပြောကြရမှာတနိုင်ငံလုံးအပြစ်ခတ်ရဆေးရစာချုပ်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါဗျာ။တနို
င်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆေးရဆိုင်ရာသဘောတူညီစာချုပ် Nationwide Ceasefire Agreement NCA ဆိုတာငိမ့်ချရဲ့အသက်တာက
အပြည့်စုံကိုသတင်းတွေအပြီးမှကြားကြရမှာပါ။ဒါအပြင်ငင်းချင်းရေးညီလာခံနဲ့ပတ်သက်ပြီးပြည်တွင်းပြည်ပနဲ့တိုင်းသာခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မှခင်ပြူထွေးတို့ကပြောပြပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာ IS အစွန်းရောက်အဖွဲ့ရဲ့အဆင့်အမြင့်ဆုံးခေါင်းဆောင်လူကိုပစ်မှတ်ထားပြီးညွန်မောင်းအဖွဲ့ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီလူတည်သွားပြီဆိုတာမျိုးဆက်မပြောတော့ပဲဒီတိုက်ခိုက်မှုရဲ့ရလဒ်ဟာစစ်သွေးကြောအဖွဲ့ကအပြင်းထန်ထိုးနှက်မှုတစ်ခုဖြစ်ပွားရှိတယ်လို့ပဲပြောပါတယ်။အဘူမိုဟာမက်အယ်အဒနာနီတည်သွားပြီဆိုတာကို IS အဖွဲ့ကအင်္ဂါနေ့မှာကြေညာပါတယ်။အာလဘိုမြို့ကိုတိုက်ခိုက်နေတာကိုပြန်တိုက်နေတဲ့စစ်စင်ရေးတွေကိုစစ်ဆေးနေရင်တည်ဆုံသွားတာလို့ပဲပြောပါတယ်။အယ်ဒနာနီဟာ IS အဖွဲ့ရဲ့မူဝင်ကတုန်းကအယ်ဂိုက်ဒါအကြမ်းဖက်ကွန်ရက်ရဲ့ထင်ရှားတဲ့အဖွဲ့ဝင်တစ်ဦးဖြစ်ပြီး IS ခေါင်းဆောင်အဘူဘီဂါအယ်ဘဂဒါဒီပြီးရင်ဒုတိယခေါင်းဆောင်အဖြစ်သူ့ကိုယူဆထားကြတာပါ။အကြံဖက်ဝါရီလိုတမ်းများရှိသူစီးရင်ထဲမှာအက်ဒနာနီကိုကုလသမဂ္ဂကထည့်ထားပြီးဘန်နာငွေကြေးပိုင်းကန့်သက်အရေးယူထားပြီးတော့သူဟာဆီးရီးယားက IS အဖွဲ့ရဲ့ခေါင်းဆောင်ပြင်ပလုပ်ငန်းတွေရဲ့အကြီးအကဲဖြစ်ဖော်ပြထားပါတယ်။အက်ဒနာနီကိုဖမ်းမိအောင်တရင်ပေးနိုင်ရင်အမေရိကန်ဒေါ်လာ5သန်းပေးမယ်ဆိုပြီးတော့အမေရိကန်နိုင်ငံခြားရေးဌာနကလည်းစုငွေထုတ်ထားတာပါ။အဘဘအယန္နာကလေကြောင်းတိုက်ခိုက်မှုမှာအက်ဒနာနီတည်ဆုံသွားသလားဆိုတာကိုပန်တဂွန်စစ်ဌာနချုပ်ကစမ်းစစ်လေ့လာနေပါတယ်။
ဆီးရီးယားနိုင်ငံတိုက်ပွဲတွေအတွင်းဒါရုလက်နက်တွေကိုတရားမဝင်အသုံးပြုခဲ့ကြတဲ့သမရအာဆက်အစိုးရနဲ့အာရစစ်သွေးကြွအဖွဲ့တွေအနေနဲ့ဘယ်လိုရင်းယူဆောင်ရွက်မှုတွေနဲ့ကြုံတွေ့ရနိုင်မလဲဆိုတဲ့အလားအလာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှစတင်ဆွေးနွေးနေကြပါတယ်။ဒီကနေ့စတင်တဲ့လုံခြုံရေးကောင်စီဆွေးနွေးမှုတွေကိုတော့ဒါရုလက်နက်တားမြေဆိုင်ရာအဖွဲ့ OPCW ရဲ့ပူးရဲစုံစမ်းစစ်ဆေးရေးအဖွဲ့ကလေ့လာထားတဲ့အစဉ်ကစားကိုအဓိကအခြေခံပြီးတော့ဆွေးနွေးကြတာပါ။2014ခုနှစ်ကလည်း2015ခုနှစ်အတွင်းဆီးရီးယားနိုင်ငံကဒေသ9ခုမှာဖြစ်ပွားခဲ့တဲ့ဒါရုလက်နက်သုံးတိုက်ခိုက်မှု9ခုကိုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကဒီလေ့လာသုံးသပ်တင်ပြထားတာပါဒီဖွဲ့ရဲ့လေ့လာချက်ကအရာကတော့ဒီအစိုးရကကလိုရင်းတန်းငွေသုံးတိုက်ခိုက်တာနှစ်ကြိမ်ရှိခဲ့ပြီးတော့ IS သွေးကြွအဖွဲ့ကတော့ကန့်တက်ပါဝင်ပြီးအရေးပြားကိုလောင်စေတဲ့စိတ်တန်းငွေသုံးတိုက်ခိုက်တာတစ်ကြိမ်ရှိခဲ့တယ်ဆိုတော့ခိုင်လုံတဲ့တပ်တွေထောက်ထားတွေရှိတဲ့အကြောင်းပြောပါတယ်ကျန်တဲ့ဒါရုလက်နက်သုံးတိုက်ခိုက်မှု6ခုနဲ့ပတ်သက်လို့တော့ဘယ်ဖွဲ့တွေကတိုက်ခိုက်တာဖြစ်ပြီးအဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာကလိုရင်းတန်းငွေသုံးခဲ့သလားဆိုတာကိုတော့အတိအကျမပြောနိုင်သေးတဲ့အကြောင်းစုံစမ်းစစ်ဆေးရေးအဖွဲ့ကပြောပါတယ်အခုလိုအတိအကျမပြောနိုင်သေးတဲ့တိုက်ခိုက်မှု6ခုတည်းက3ခုကိုနောက်ထပ်စုံစမ်းစစ်ဆေးတာတွေလုပ်နိုင်ရင်အကျိုးရှိနိုင်တဲ့အကြောင်းလည်းဒီဖွဲ့ကပြောဆိုထားပါတယ်ရှင
်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ထက်လွတ်တော်ရွေးကောက်ပွဲတွေမှာပြန်ပြီးရွေးခံရဖို့ကြိုးစားနေတဲ့ Republican ထက်လွတ်တော်မှဂျွန်မက်ကေးနဲ့မာကိုရူဘီယိုတို့ဟာအင်္ဂါနေ့ကလုပ်တဲ့ပါတီတွင်းအကြိုရွေးချယ်ပွဲတွေမှာအသီးသီးနိုင်ရသွားကြပါတယ်အသက်60ရွယ်ဂျွန်မက်ကင်းဟာအရီဇိုနာပြည်နယ်ထက်လွတ်တော်အမတ်ဖြစ်6ကြိမ်မြောက်တက်တန်းအတွက်ပြန်ပြီးအရွေးခံပါပါ Tea Party ကသူ့ရဲ့ပြိုင်ဘက်ကိုအခုအကြိုရွေးချယ်ပွဲမှာနိုင်ရတာဖြစ်ပြီး Democratic Party ဘက်က Ann Kilpatrick နဲ့နိုဝင်ဘာအထူးရွေးကောက်ပွဲမှာပြန်ရမှာပါ Republican Party ကိုစားပြုသမရလောင်းရွေးချယ်ပွဲမှာအရေးနိုင်ထားတဲ့ Marco Rubio ကတော့ Florida ပြည်နယ်မှာသူ့ရဲ့ပြိုင်ဘက်အိမ်ဆောက်လို့ရလူငန်းရှင်တန်းကြွတဲ့ထေကြီး Carlos Baref ကိုအခုအကြိုရွေးချယ်ပွဲမှာအနိုင်ရပြီးဒီမိုကရက်တစ်ပါတီဘက်ကလက်ရှိအောက်လွှတ်တော်အမတ်ဖက်ထရစ်မာဖီနဲ့အထက်လွှတ်တော်အမတ်နေရာအတွက်ရှင်ပြန်ရွေးခံရမှာပါ။ဖလော်ရီဒါပြည်နယ်မှာပဲဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်နေရာအကြိုရွေးချယ်ပွဲမှာနိုင်ငံလုံးဆိုင်ရာပါတီကော်မတီ DNC ဥက္ကဋ္ဌအဖြစ်ကနေလွန်ခဲ့တဲ့တလကနှုတ်ထွက်ခဲ့ရတဲ့လက်ရှိအောက်လွှတ်တော်အမတ်ဒက်ဘီဝက်ဇမန်ရှုစ်ပဲအနိုင်ရသွားပါတယ်။ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲတွေကိုသမရရွေးကောက်ပွဲနဲ့တရက်တည်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမှာပါ။အထက်လွှတ်တော်အမတ်နေရာ3ပုံတစ်ပုံနဲ့အောက်လွှတ်တော်အမတ်နေရာ435နေရာစလုံးအတွက်ရှင်ပြန်ရွေးခံရရမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအီလီနွိုင်းနဲ့အရီဇိုနာပြည်နယ်တွေကမဲဆန္ဒရှင်မှတ်ပုံတင်စနစ်တွေကိုမကြသေးခင်ကစိုက်ဘာကနေထွင်းဖောက်ခိုးဝင်တာဟာရုရှားနိုင်ငံရဲ့လက်ချက်ဖြစ်မယ်လို့အမေရိကန်တာဝန်ရှိသူတွေကတန်တရားရှိနေပါတယ်။အဲ့ဒီဖြစ်ရဲ့ကြောင့်ဒီပြည်နယ်ကကတင်းစီထားတဲ့အချက်လက်တွေကိုရဲအတော်ကြားပိတ်ပစ်ထားရတာပါ။အီလီနွိုင်းပြည်နယ်မှာစိုက်ဘာတိုက်ခတ်ခံရတာကတော့အဆိုးဆုံးဖြစ်ပါတယ်။လူမှုဖလှယ်ရေးနံပါတ်တွေနဲ့ရင်မောင်းလိုင်စင်နံပါတ်တွေအပါအဝင်မဲဆန္ဒရှင်နှစ်သိန်းလောက်အထိရဲ့ကိုရိပ်အချက်လက်တွေကိုဟက်ကာတွေရသွားတာပါ။ဒီတိုက်ခိုက်မှုတွေကြောင့်အမေရိကန်နိုင်ငံတော်ကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကွန်ပျူတာလုံခြုံရေးစနစ်တွေကိုပို့ပြီးတော့ကောင်းမွန်အောင်လုပ်ထားကြဖို့ FBI ကသတိပေးချက်ထုတ်ပြန်ထားပါတယ်။ Democratic Party နိုင်ငံလုံးဆိုင်ရာကော်မတီ DNC ရဲ့ကွန်ပျူတာစနစ်တွေကိုထွင်းပေါက်ခိုးဝင်ခံရပြီးတဲ့နောက်အခု Illinois နဲ့ Arizona ပြည်နယ်တွေမှာစိုက်ဘာတိုက်ခိုက်ခံရတာပါ။ DNC ကွန်ပျူတာစနစ်တွေကိုစိုက်ဘာတိုက်ခိုက်ခံရတာကနေစိတ်မသက်မသာဖြစ်စရာအီးမေးလ်တွေထွက်လာတာကြောင့် DNC အကြီးအကဲ Debbie Wasserman Schultz နှုတ်ထွက်ပေးလိုက်ရပါတယ်။DNC ကိုစိုက်ဘာကနေတိုက်ခိုက်တာဟာရုရှားဆိုရနဲ့ဆက်ဆက်ရှိသူတွေရဲ့လက်ချက်ဖြစ်ပွဲရှိတယ်လို့တာဝန်ရှိသူတွေကကောက်ချက်ချပေမဲ့ရုရှားအဆိုရဘက်ကတော့ညင်ထားပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီကနေဘူဒူညက်နေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလူမျိုးစုနဲ့ကိုင်အဖွဲ့တွေနဲ့အစိုးရဆက်ဆက်ကြား290နီးပါးကြောင်တိုက်ခိုက်နေကြတာအဆုံးသတ်သွားဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတွေကိုဒီကနေ့စတင်ကျင်းပနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဖွဲ့မိန့်ခွန်းပြောတာပါ။
အမိုင်းမကျောက်ရှင်တော့တဲ့လုံမင်းကြီးတို့အောင်ရအောင်လုံနိုင်ဖို့ဘာမှမကြည့်ရဲထူးခြားတဲ့အခွင့်အရေးပဲဖြစ်ပါလေဒီအခွင့်အရေးကိုကျမတို့အားလုံးပညာသတ်တဲ့လုံလဝိရိယတို့နဲ့မိမိရရစုပ်ကံပြီးအလေးအောင်တိုင်းရဲ့အနာဂတ်တရားပေါ်ထုတ်ကြပါစို့
ကောက်ဝေးဦးစီးချုပ်ဘူချုံမူကြီးမင်းအောင်လိုင်ကလည်းတနက်ကန်ပြိပခါတွေအဆုံးသတ်ရေးသူ့ရဲ့အဖွင့်မိန်ကောင်းမှာအဓိကပြောဆိုသွားပါလေကုလသမဂ္ဂလူမျိုးမှုကြိုးပိုင်ကင်မွန်လည်းဒီကနေ့ဖွံ့ဖွဲအခမ်းအနားကိုတက်ရောက်ပြီးအဖွဲ့မိန်ကွန်ပြောပါတယ်။ရန်ကုန်မြို့အမေရိကန်တန်ရုံကလည်း27ရာစုပင်လုံကိုကြိုဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာပြည်ပခါတွေအဆုံးသတ်ပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးထောက်ခံသွားမယ်လို့ဩဂုတ်လ31ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့အခုဆွေးနွေးပွဲကိုဒီကနေ့ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ5ရက်ကြာကျင်းပမှာပါ။
ယာရုကချခံထားရတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်ဖ်ကိုအရေးယူဖို့ကြားနာစစ်ဆေးနေတာမှာဒီကနေ့မနေ့အစောပိုင်းမှာတော့နှစ်ဖက်ရှင်းနေပြီးအပြစ်သက်ရှောက်လက်ချက်ပေးကြပါတယ်။အဲ့နောက်မှာတော့မစ္စရူဆက်ဖ်ကိုယာရုကဖယ်ရှားပြစ်မလားဆိုတာအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားပါတယ်
။ Não aceitem que o nosso país sofra um golpe parlamentar e uma pessoa honesta
ကျွန်တော်တို့နိုင်ငံမှာလွှတ်တော်ကအာဏာသိမ်းတာမျိုးမဖြစ်ပါစေနဲ့ယူသားတဲ့ဖြောင့်မတ်မှန်ကန်တဲ့လေးစားဖို့ကောင်းတဲ့လူတယောက်ကိုနိုင်ငံရေးတည်သွားတဲ့အထိဖြစ်တင်ရှုံချတာမျိုးမဖြစ်ပါစေနဲ့အနာဂတ်မှာဒီလိုမဖြစ်အောင်တားဆီးဖို့အတွက်အာဏာရှင်စနစ်ကလှုပ်ခဲတာနောက်ကျွန်တော်တို့ဒီမိုကရေစီကလှုပ်ခဲတာအတွက်စိတ်မကောင်းတဲ့အကြောင်းတရားရုံးကဒီလ်မာရူဆက်ဖ်ကိုပြောဖို့လိုအပ်ပါတယ်တရားမျှတမှုနဲ့ဒီမိုကရေစီအတွက်ကျေးဇူးပြုပြီးတော့မဲပေးကြပါလို့မစ္စရူဆက်ဖ်ရဲ့ရှေ့နေဟိုဆေးအက်ဒဝါဒိုကာတူဆိုကပြောသွားတာပါ2014ခုနှစ်သမရရွေးကောက်ပွဲမတိုင်ခင်မှာသူ့ဘော်ပို့ပြီးတော့လူကြိုက်များစေဖို့အတွက်ဖက်ဒရယ်ဆိုရဘတ်ဂျက်မှာလုံခြုံရေးပြနေတာကိုဖုံးကွယ်ဖို့နိုင်ငံပိုင်ဘဏ်တွေကငွေကိုမစ္စရူဆက်ဖ်ကတရားမဝင်သုံးစွဲခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားတာပါသူ့အနေနဲ့ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့ဒီနေ့လာနေကထွက်ဆိုလာမှာသမရကညင်းသွားပြီးတော့သူ့ရဲ့တိုက်ခိုက်တွေဟာဒီတရားစစ်ဆေးမှုကိုအသုံးချပြီးသူ့ကိုဖြုတ်ချပြီးတော့ဒီဘရာဇီးနိုင်ငံရဲ့ဒီမိုကရေစီကိုအားနိုင်အောင်လုပ်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်ရှင်
အမေရိကန်သမ္မတဘရက်ကိုဘားမားဟာတရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးနဲ့လာအိုနိုင်ငံဗျန်ကျင်းမြို့တော်မှာကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စက်တင်ဘာလ2ရက်နေ့ကနေ10ရက်နေ့ထိအာရှဒေသကိုခီးထွက်ဖို့ရှိပါတယ်။အခုခီးစဉ်ဟာသမ္မတဘားမားအတွက်သူ့ရဲ့သမ္မတတက်တန်တွင်17ချိန်နဲ့နောက်ဆုံးအချိန်မြောက်အာရှခီးစဉ်ဖြစ်မှာပါ။အာရှပစိဖိတ်ဒေသမှာအမေရိကန်အင်အားချိန်ခွင်ရှာပြန်ထိညှိရေးမဟာဗျူဟာနဲ့ဒီဒေသနဲ့ပတ်သက်ပြီးသူ့ရဲ့တမိုင်းမှတ်တမ်းတွေဘယ်လိုဖြစ်မယ်ဆိုတာမရေမရာရှိနေချိန်မှာပဲအရေးကြီးကိစ္စရမျိုးစုံကိုအခုခီးစဉ်တွင်သမ္မတအိုဘားမားရင်ဆိုင်ရဖို့ရှိပါတယ်။နိုင်ငံခြားရေးမူဝါဒပြန်ချိန်ညှိရေးဟာအမေရိကန်နိုင်ငံရဲ့အနာဂတ်ဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးအတွက်အထူးအရေးကြီးတယ်လို့သမ္မတအိုဘားမားကပြောထားတာပါ။အခုအာရှခီးစဉ်တွင်ပစိဖိတ်သမုဒ္ဒရာဖြတ်မိဖက်ပူးပေါင်းဆောင်ရွက်ရေး TPP ကိုအတည်ပြုဖို့သမ္မတအိုဘားမားအနေနဲ့ထပ်ခါတလဲလဲအခိုင်အမာပြောမယ်လို့အိမ်ပြည်တော်တာဝန်ရှိသူတွေကပြောပါတယ်။ပစိဖိတ်ရဝန်ကနိုင်ငံ12နိုင်ငံလက်မှတ်ရေးထိုးထားတဲ့ဒီ TPP သဘောတူညီချက်ဟာသမ္မတဥပမာချမှတ်တဲ့အာဆဗဟုပြုမူဝါဒရဲ့စီးပွားရေးဆိုင်ရာအခြေခံအုတ်မြစ်ဖြစ်ပါတယ်။လ လက်ရှိသမ္မတရွေးကောက်ပွဲဝင်မဲ့ Republican သမ္မတလောင်း Donald Trump ကရောဒီမိုကရက်သမ္မတလောင်း Hillary Clinton ကပါ TPP ကိုကန့်ကွက်ပြောဆိုထားပါတယ်
အိန္ဒိယနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းပြီးကမ္ဘာစစ်ခုံမှာပို့ပြီးတော့ကြီးမားတဲ့တာဝန်ကိုယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့တိုက်တွန်းပြောဆိုပါရယ်အိန္ဒိယနိုင်ငံရဲ့အကြော်ဆုံးကျောင်းသားတွေကတချို့ကိုနယူးဒယ်လီမြို့တော်ကအိန္ဒိယနည်းပညာတက္ကသိုလ် IIT မှာမိန့်ခွန်းပြောတဲ့အထက်ဝန်ကြီးကယ်ရီကအဲ့ဒါလိုပြောတာပါအိန္ဒိယနိုင်ငံဟာကမ္ဘာကြီးတစ်ခုလုံးအပေါ်တက်ရောက်စေတဲ့ကိစ္စရပ်တွေမှာတာဝန်ယူလှုပ်ဆောင်မှုနဲ့အတူအသိမှတ်ပြုခံထားရပြီးသားအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရယ်အကြမ်းဖက်ဝါဒကနေရာသီဥတုပြောင်းလဲမှုအထိကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်တာမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံနှစ်ခုအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေဟာမရှိမဖြစ်လိုအပ်တယ်လို့မစ္စတာကယ်ရီကဆိုပါတယ်။ဥဆောင်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံကိုကျော်လွန်ပြီးရှိနေတဲ့ချိန်ချမှုတွေကိုအလွယ်တကူလှစ်လူရှုထားလို့မရတဲ့အကြောင်းဘာကြောင့်လဲဆိုတော့အပြန်အလှန်ချိတ်ဆက်လွှမ်းခြုံနေတဲ့ဒီနေ့ကမ္ဘာကြီးမှာအဲ့ဒီအန္တရာယ်တွေဟာနေဆက်တွေကိုဖျက်ပြီးတော့မလွှဲမရှောင်သာရောက်လာမှာဖြစ်ကြောင်းဒါကြောင့်မို့အဲ့ဒီအန္တရာယ်တွေကိုအတူတကရင်ဆိုင်ရပါလိမ့်မယ်လို့ဝန်ကြီးကယ်ရီကပြောဆိုသွားပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုတူတူတင်တယ်မှခင်ပြူထွေးတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးအနေနဲ့ဒီ27ရာစုပင်လုံးပြည်တော်စုငင်းငင်းရေးညီလာခံပထမနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုတင်ပြပေးပါမယ်ငင်းငင်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံရေးအရဆွေးနွေးပွဲတွေကို NCA တနိုင်ငံလုံးအပြစ်ခရရဆက်ရေးစာချုပ်ပေါ်အခြေခံပြီးဆောင်ရွက်သွားမှာဖြစ်တဲ့အတွက် NCA TAA မှာအားလုံးပါဝင်နိုင်ဖို့ဆောင်ရွက်သွားမယ်လို့27ရာစုပင်လုံးငင်းငင်းရေးညီလာခံဖွင့်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းငင်းရေးညီလာခံဖွင့်ပွဲသတင်းကိုကိုယ်တိုင်တွားရောက်သတင်းယူနေတဲ့ကိုသားညို့ဦးကပြောပြပေးမှာပါရှင်။
ဒီနေ့ငင်းငင်းညီလာခံဖွင့်ပွဲနေ့ဒီခေါင်းဆောင်နေမိကုန်းပြောတဲ့စကားကိုခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီညီလာခံကနေပြီးတော့ရလာမယ်ရလာနဲ့ပတ်သက်ပြီးတော့တစုံတရာစိုးရင်ကျဲတို့မှာရှိကြတာတွေ့ရပါပြီ။ဒီရလာပေါ်မှာလည်းတို့အနေနဲ့တော်လေးမျောလင့်ကြီးထားကြတာတွေ့ရပါတယ်။ဒါ့အပြင်ဒီပြည်သူစစ်ကြောင့်ဒုက္ခခံခဲ့ရတဲ့ဒုက္ခတဲ့ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းတော်လေးမိမောင်းထိုးပြီးတော့ပြောဆိုသွားတာတွေ့ရပါတယ
်။ The UN Peace Conference 21st Century Pillow is now open.
မနက်ငယ်မှာပြည်ရင်းညီညာရေးကိမဲ့ခဲ့တာကြောင့်ဒုက္ခရောက်ခဲ့ရတဲ့ပြည်သူတွေကိုအမှတ်ရကြဖို့နဲ့နိုင်ငံရဲ့ကောင်းမွေဆိုးမွေတွေကိုခံစားရမယ့်နောင်မျိုးဆက်အတွက်ရည်စူးပြီးတော့ငင်းငင်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ဒေါက်ဆန်းစုကြည်ကတက်ရောက်လာသူတွေကိုတိုက်တွန်းခဲ့ပါတယ်။လက်ရှိငင်းငင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တော့တက္ကသိုလ်လုံးပြစ်ခတ်ရစေးသဘောတူညီချက် NCATA အောက်မှာအားလုံးပါဝင်နိုင်ဖို့အတွက်သူ့အစိုးရအနေနဲ့ဆောင်ရွက်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
်။နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူညီစာချုပ်Nationwide ceasefire agreement NCA ဆိုတာငင်းငင်းရဲ့အတွက်သာမကကျမတို့အားလုံးရှေးကြစွာညှော်မှန်းခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပထမဆုံးခြေလှမ်းဖြစ်ပါလေ NCA နဲ့ပတ်သက်လို့လက်မှတ်ထိုးခဲ့တဲ့အဖွဲ့တွေရှိသလိုအကြောင်းအကျောင်းကြောင့်မထိုးရသေးတဲ့အဖွဲ့တွေလည်းရှိနေပါလေနိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးပြုလုပ်တဲ့အခါမှာNCA ကိုအခြေခံပြီးဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒီမတို့အစိုးရတဲ့လက်ထက်မှာ NCA လက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေပါဝင်လမ်းဆိုင်အောင်အထူးအလေးထားပြီးဆောင်ရွက်လျက်ရှိပါတယ
်ဖွံ့ဖွဲမှာမိကုံးပြောကြားသူနောက်တူဖြစ်တဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းငင်းငယ်ရေးလုပ်ငန်းစဉ်မှာ NCA ကိုအခြေခံဆောင်ရွက်ဖို့သူကတိုက်တွန်းပါတယ်ဒါအပြင်လက်ရှိနိုင်ငံရေးအခြေအနေအရမိမိရဲ့လူလားချက်တွေကိုလက်နက်ကင်လမ်းစဉ်နဲ့ဆောင်ရွက်ဖို့မလိုအပ်တော့ဘူးလို့သူကပြောသွားပါတယ်
။လူအချင်းများကိုနိုင်ငံရေးလမ်းကြောင်းအရဒီနေ့အပြင်အစိုးရထွတ်တော်လမ်းကြောင်းများကသာဒီမိုကရေစီပြည်ထောင်တကြတောင်းဆိုယူကြရမှာဖြစ်ပါဘူး။ဒါပြင်ဒီမိုကရေစီရဲ့အခြေခံမူများဖြစ်တဲ့လူ့နေထိုင်ပြောဆိုခွင့်ရေးသားခွင့်စံတပ်ဖော်ထုတ်ခွင့်အသေးအမွှတ်များဖွဲ့စည်းခွင့်စတော်တွေကိုကျေကျေတက်ပြဆောင်ရွက်နေနိုင်ပြီဖြစ်ပါတယ်ဒီလိုဒီမိုကရေစီတန်တကြလောကဆောင်ရွက်နေနိုင်ပြီဖြစ်တဲ့အချိန်ဒီအချိန်ဟာမျိုးမှာလက်လက်ဆွဲကင်ပြီးဒီလိုလိုချင်တာကိုတောက်ဆိုတာမျိုးလက်လက်ကန်လမ်းစဉ်ကိုဖတ်တွယ်ပြီးလူမျိုးစွဲဒေတာတွေကြီးမားတာနဲ့မိမှုရဲ့ဆန္ဒကိုသာဦးစားပေးပေါ်ဆောင်ဖန်တီးနေတာမျိုးတွေဟာဒီမိုကရေစီရဲ့စံကျင်ပဲဖြစ်နေတယ်ဆိုတာကိုအလေးနဲ့သတိပြုအောင်မှာဖြစ်ပါတယ်
တမရော်ကလက်ရှိကန်ဆွဲထားတဲ့ညီညာရေးမှု6ချက်ဟာတမိုင်းကြောင်းအတွေ့အကြုံနဲ့လက်တွေ့အခြေအနေတွေကိုပေါင်းစပ်ထားတာမို့လို့ဒါဟာစစ်မှန်တဲ့ညီညာရေးအတွက်အထောက်အကူဖြစ်စေမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ ဒါပေမဲ့လို့ဒီ KIO ကချင်လွတ်လပ်ရေးအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာကတော့1948ခုနှစ်ကချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေကိုပြည့်စုံအောင်အကောင့်ထဲမဖော်နိုင်တာမို့လို့တိုင်းသားတွေအနေနဲ့ဒီမိုကရေစီဒန်းတူညီမျှရေးနဲ့ကိုယ်ပိုင်ပြတန်းခွင့်တွေဆုံးရှုံးနေရတယ်လို့ပြောသွားပါတယ်။ဒါပေမဲ့လို့ Federal Half ခွဲထွက်ရေးမဟုတ်ဘူးဆိုတာကိုဗိုလ်ချုပ်ကြီးအမ်ဘလာကအသေးစားထောက်ပြပြောပါတယ်။ဒီညီလာခံဖွဲ့စည်းကိုတယောက်ဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတော့နှစ်ဖက်အပေးအယူရှိရှိနဲ့ဆွေးနွေးကြပြီးတော့စီရေးပြည်ပခါတွေကိုအဆုံးသတ်ကြဖို့သူကတိုက်တွန်းပြောဆိုသွားပါတယ်
။ The long civil war has cost numerous lives and robbed successive generations.
နှစ်ရှည်ကြာတဲ့ပြည်တွင်းစစ်ကြီးကြောင့်လူသက်ပေါင်းများစွာဆုံးရှုံးကြရသလိုမျိုးဆက်အလိုက်လူတွေရဲ့ဂုဏ်သိက္ခာတည်ငြိမ်အေးချမ်းမှုမူရင်းအခြေအနေတွေပျောက်ကွယ်ဆုံးရှုံးခဲ့ရပါတယ်။အခုတော့ရှင်းပါပြီမတူကွဲပြားချက်တွေကိုစီးရီးနီလန်းနဲ့ဖြည့်ရှင်းလို့မရဘူးဆိုတာပါပဲအခုမျိုးသားရင်ကြားစစ်ရေးလုပ်ငန်းစဉ်မှာပါတဲ့အဖွဲ့အစည်းအားလုံးကိုကျွန်တော်တိုက်တွန်းလိုပါတယ်ဘယ်သူမဆိုကိုယ့်ရဲ့ရည်မှန်းချက်အတိုင်းဖြစ်ရမယ်လို့အားလုံးတို့မျှော်လင့်ထားလို့မရပါဘူးတစ်ဖက်မှာလည်းငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်ဒီလုပ်ငန်းစဉ်မှာပါတဲ့အဖွဲ့အစည်းတိုင်းသုံးတရာအောင်မြင်မှုရှိရမှာလည်းဖြစ်ပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူငင်းချမ်းရေးလုပ်ငန်းစဉ်တွေကိုစတင်ခဲ့တဲ့သမရဦးသိန်းစင်အစိုးရကလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကရောကုလသမဂ္ဂအတွင်းမှုချုပ်ကပါအတိမတ်ပြုချီတူးပြောဆိုသွားတာတွေ့ရပါတယ်။ဒီဖွင့်ပွဲမှာသမရဟောင်းဦးသိန်းစင်မတယောက်ပေမဲ့လို့ဦးသိန်းစင်အစိုးရလက်ထက်ကဒုတိယသမရနှစ်ဦးစလုံးနဲ့ငင်းငယ်ရေးဆောင်ရွက်ခဲ့တဲ့ဝန်ကြီးဟောင်းတွေတယောက်လာတာတွေ့ရပါတယ်။ဖွင့်ပွဲမှာသမရဦးထင်ကျော်တယောက်ပေမဲ့လို့မေကွန်မပြောပါဘူး။အခြားအဖွဲ့မေကွန်ပြောခဲ့ကြတဲ့ခေါင်းဆောင်တွေကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌနောက် NLD အနိုင်ကဦးတင်ဦး KIO ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာနဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖောတို့ဖြစ်ကြပါရယ်ဖွင့်ပွဲပြောဆိုတဲ့ခေါင်းဆောင်အားလုံးရဲ့မိကုံးတွေတဲမှာတော့ပြည်တွင်းစစ်တမ်းခံကြရတဲ့တိုင်းသာဒုက္ခသည်တွေရဲ့ခံစားချက်တွေဆုံးရှုံးမှုတွေကိုထည့်သွင်းအလေးပေးပြောဆိုခဲ့ကြပါရယ်ဒီကနေ့ဖွင့်ပွဲကိုအစိုးရတာဝန်ရှိသူတွေတိုင်းဒေသဝန်ကြီးချုပ်တွေနောက်တက်မတော်အရာရှိကြီးတွေတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကပုံကူတွေပြင်တဏမန်တွေအတော်များများလဲတယောက်ကြပါတယ်ပြောရမယ်ဆိုရင်တော့ဒီညီလာခံကနေပြီးတော့ညီညာရေးအတွက်တိပတဲ့အဖြေတော့မထွက်နိုင်သေးပါဘူးဒါပေမဲ့လို့ဒီဖွင့်ပွဲဟာဆိုလို့ရှိရင်အစိုးရတည်းရဲ့ညီညာရေးလုပ်ငန်းစဉ်တွေခြေလှမ်းစတင်လိုက်ပြီဆိုတဲ့သဘောပါဘာကြောင့်လဲဆိုတော့ဒီညီလာခံကနေပြီးတော့အရင်တော့ခြားပြီးသားနိုင်ငံရေးမူပေါင်းပြန်လဲပြင်ဆင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးချက်တွေစတင်လာမှာဖြစ်တာကြောင့်ပါကျွန်တော်သားညဦးပါနေပြည်တော်ကနေပြီးတော့သတင်းပေးပို့ပါတယ်
ကိုသားညဦးတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုတစ်ဆက်ထဲမှာပဲပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားခေါင်းဆောင်တွေရဲ့ပြောဆိုချက်တွေကိုလည်းတင်ပြပေးပါမယ်တိုင်းရင်းသားတွေလက်နက်ကင်တိုက်ပွဲဝင်နေတာခွဲထွက်ဖို့မဟုတ်ပဲဒန်းတူခွင့်ရေးရဖို့အတွက်ဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာစတင်လိုက်တဲ့ငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာတိုင်းရင်းသားခေါင်းဆောင်တွေကထပ်လောင်းပြောကြားလိုက်ပါတယ်တိုင်းရင်းသားဒေသတွေကစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအရေးဖြေရှင်းကြဖို့တိုက်ပွဲတွေရပ်ဆဲကြဖို့အလေးထားပြောကြားသွားခဲ့တယ်လို့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတိုက်တွန်းသွားပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာတိုင်းရင်းသားခေါင်းဆောင်တွေရဲ့အတန်းတွေကိုမှတ်တင်ရေးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်။ရောင်ဆောင်ပန်းတိုင်းဖူးပွင့်ကလာပါတဲ့မိ
အစိုးရငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုနေပြည်တော်မှာစတင်ဖွင့်လှစ်တာမှာတော့တနိုင်ငံလုံးအပြစ်ခံရဆဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေရော NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ကိုယ်စားလှယ်တွေပါစုံစုံညီညီတက်ရောက်ခဲ့ကြတာပါညီလာခံအဖွဲ့မှာတော့တိုင်းရင်းသားလက်နက်ကိုင်တွေကတော်လှန်ရေးရဲ့ရည်မှန်းချက်နောက်ငြိမ်းချမ်းရေးလိုလားချက်တွေကိုအလေးအနက်ထားပြောဆိုခဲ့ကြပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KAO ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဖန်လာကသူ့ကိုတိုင်းရင်းသားတွေကဗိုလ်ချုပ်ကြီးလို့ခေါ်ပါတယ်လို့အဖွဲ့မိန့်ခွန်းကိုအခုလိုစလိုက်ပါတယ်
။အားလုံးမင်္ဂလာပါ။ကျွန်တော်နာမည်ဦးအင်ဖန်လာပါ။ UNFCA ရဲ့ဥက္ကဋ္ဌနဲ့ KAO ရဲ့ဒုဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ရပါတယ်။ကျွန်တော်တိုင်းရင်းသားများတော့ကျွန်တော်ဗိုလ်ချုပ်ကြီးအင်မာလာလို့ခေါ်ကြပါသေ
းတယ်။ဒါအပြင်တိုင်းရင်းသားတွေလက်နက်ကင်တိုက်နေရတာခွဲထွက်ဖို့အတွက်မဟုတ်ဘူးလို့လဲညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးအင်မာလာကထပ်လောင်းပြောပါတယ်
။မမမဟုတ်တဲ့ကျွန်တော်တို့တိုင်းရင်းသားတွေလက်နက်ဆွဲကင်ပြီးတော်လန်မှုတွေပြုတ်လုနေကြတာဟာဘာကြောင့်လဲလို့မေးချင်ကြပါလိမ့်မယ်။ကျွန်တော်တို့ဟာပင်လုံမှာပြုတ်ခဲ့ကြတဲ့ ကတိချုပ်ခဲ့ကြတဲ့စာချုပ်ပါတဘောတူညီချက်တွေကိုပြည့်ပြည့်စုံအောင်အကောင်အထည်မဖော်ခဲ့ကြလို့ကျွန်တော်တို့လိုလားတောင်းတတဲ့ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ကြားထမ်းခွင့်တို့ကိုအမခံတဲ့အခွင့်အရေးတွေဆုံးချုံနေရလို့ပဲဆိုတာကိုပြောလိုပါတယ်
UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတနိုင်ငံလုံးအဖြစ်ရစာချုပ် NCA ကိုလက်မှတ်မထိုးကြသေးပါဘူး။တနိုင်ငံလုံးအဖြစ်ရစာချုပ် NCA မှာလက်မှတ်ထိုးထားတဲ့မြန်မာတပ်တန်းအစီအစုံလက်နက်ကိုင်တပ်ဖွဲ့၊ကရင်အမျိုးသားအစိုးရ KNU ကဗိုလ်ချုပ်ကြီးမူတူဆေးဖို့ကလည်းအဖွင့်စကားပြောပါတယ်။ NCA ဟာလုံးဝပြည့်ပြည့်စုံမှုမရှိပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အထောက်အကူကောင်းဖြစ်ပါတယ်လို့သူ့ရဲ့မိန့်ကွန်းမှာထည့်သွင်းပြောပါတယ်။ဒါအပြင်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအတွက်မူနဲ့လုပ်ငန်းစဉ်တွေချမှတ်ဖို့လိုအပ်ချက်ကိုလည်းအလေးအနက်ပြောဆိုသွားပါတယ်
။27ရာစုပင်လုံညီလာခံအပြီးစတင်ဆွေးနွေးကြမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာမတူကြတဲ့အစွန်းနှစ်ဖက်မှာရှိတဲ့ဖက်ဒရယ်ဘန်ဒိုင်ကိုဂန္ဓာကြီးငါးခုကနေဘယ်အခြေခံကိုစတင်သဘောတူရယူပြီးခွဲစည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့လက်တွေ့အကောင်အထည်ဖော်ကြမဲ့အချိန်ရောက်ရှိလာပြီဖြစ်ပါတယ်
။တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေဘက်ကတော့နှစ်ဖက်ယုံကြည်မှုတိဆောက်ရေးအတွက်စစ်ပြေးစစ်ရှောင်ဒုက္ခသည်တွေအရေးဒီလူတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရရှိဖို့တိုင်းရင်းဒေသစစ်ပွဲတွေရက်စဲရေးတို့ကိုဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းပြောဆိုကြပါတယ်။ဒါ့အပြင်ရှစ်ဆက်မဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့ပါဝင်တိုက်သူတွေပါဝင်နိုင်ရေးကိုလည်းတိုက်တွန်းပြောဆိုသွားကြပါရစေ
။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပေါ်တိုင်းရင်းသားခေါင်းဆောင်တို့ရဲ့ပြောဆိုချက်တွေကိုမှတ်သိရင်ထိုက်စူးစီးတင်ပြပေးခဲ့တာဖြစ်ပါရစေ။ဆက်လက်ပြီးတော့အခုတင်ပြနေတဲ့ငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုလည်းတင်ပြပေးပါမယ်။ဒီကနေ့စတင်တင်ပြတဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ဒီညီလာခံဟာရေရှည်တည်မြဲတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်အရေးပါတဲ့ဖြစ်စဉ်တစ်ခုဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းများစွာအထောက်အကူဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးပါပါရှင်
။ NDI အစိုးရအသစ်လက်ထက်မှာဒေါန်ဆန်းစုကြည်ကိုရိုင်းကြီးမှုကျင်းပနေတဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဒီကနေ့မှနေပြည်တော်မှာစတင်ကျင်းပနေပြီးတော့အမေရိကန်ပြည်ထောင်စုကလည်းဒီညီလာခံကိုကြိုဆိုလိုက်ပါတယ်။အမျိုးသားပြန်လည်တင်မြင့်ရေးနဲ့စီးလုံးညီညွတ်ရေးတွေအတွက်အားလုံးပါဝင်တဲ့ဆွေးနွေးပွဲတွေကိုလုပ်ဖို့စိတ်အားထက်သန်ကြတဲ့သူအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးလိုကြောင်းဒီကနေ့မှပဲရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။ဒီပြည်ထောင်စုငြိမ်းချမ်းညီလာခံဟာနှစ်ပေါင်းများစွာပြည်တွင်းစစ်ဒဏ်ခံခဲ့ရတဲ့မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးရရှိတည်တံ့စေဖို့အထောက်အကူကောင်းတစ်ခုဖြစ်တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြည်ဝီကိုပြောပါတယ်
။ This is an important process towards a lasting peace.And the first step in an inclusive political dialogue that can help transform the country into a more democratic
nation. ဒီနေ့ချင်းပါနေတဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးရှိတည်မြဲဖို့အတွက်အရေးပါတဲ့ဖြစ်ရပ်တစ်ခုဖြစ်ပါတယ်။ပြီးတော့ခိုင်မာတောင်တင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းရမှာလည်းအထောက်အကူဖြစ်စေပါတယ်။ဒါ့အပြင်မြန်မာလူထုအားလုံးရဲ့ရပိုင်ခွင့်အခွင့်အရေးတွေဒင်းပြေချက်ပြေလေးစားလိုက်နိုင်တဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုပေါ်ပေါက်လာဖို့လည်းပထမခြေလှမ်းတစ်ခုလို့ဆိုရမှာဖြစ်ပါတယ်။
ဒီကနေ့ငင်းချမ်းညီလာခံကိုတနင်္ဂနွေလုံးအစစ်အပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလက်မှတ်မထိုးထားတဲ့အဖွဲ့တွေပါတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လို့မဟာမိတ်လက်နက်ကန်အဖွဲ့၃ဖွဲ့ဖြစ်တဲ့ကိုကန့်လက်နက်ကန်အဖွဲ့တအန်းပလောင် AA ရခိုင်တပ်မတော်အပါအဝင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့တွေကတော့ဒီညီလာခံကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးမတူကွဲပြားမှုတွေကနေအင်အားတွေနဲ့တအားဆတာဖြစ်ဖို့ခက်ခက်ခဲခဲစူးစမ်းအားထုတ်နေတဲ့မြန်မာနိုင်ငံအနေနဲ့ဒီညီလာခံကိုတက်ရောက်တဲ့သူတွေနဲ့မတက်ရောက်ကြတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေစီကနေဂရိကဝတ်တွေရဖို့လိုအပ်တဲ့ရရှိစင်ခုံမှုတရက်ကတော့ရှိနေအောင်မှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့သတိပြုမိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်အာလုံးခြုံငိမ့်ပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်
The United States will continue to support this process and those who work in good faith, which includes dedication to the articulation and consideration of differing points of view.
မနက်ငယ်မှာဒေသခံပြည်သူတွေအားလုံးအကျိုးရလဒ်တွေလုပ်ပိုင်ခွင့်တွေခံစားနိုင်မဲ့ရရှိတည်တံ့တဲ့ငြိမ်းချမ်းရေးရဖို့ပြည်တွင်းစစ်တွေခြုံငိမ့်မှုမတူညီတဲ့ရှုထောင့်ပေါင်းစုံကနေစစ်ဆေးတွေးခေါ်မှုတွေပြောဆိုဆွေးနွေးကြပြီးဒီအမြင်တွေကိုလည်းထက်သွင်းစဉ်းစားဖို့အားထုတ်တာအပါအဝင်အကောင်းမြင်ဝါဒနဲ့လှုပ်ဆောင်တဲ့သူအားလုံးတွေအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
ဒီကနေ့ဩဂတ်စ်လ31ရက်နေ့မှာစတင်ကျင်းပတဲ့27ရာစုပင်လုံးပြည်ထောင်စုငင်းကြိုင်းညီလာခံကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လွှတ်တော်ဥက္ကဋ္ဌ2ဦးတမရော်ကာကွယ်ဦးစီးချုပ် NCA မှလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုစောင်းဗိုလ်ချုပ်မှုကြီးမူတူစေဖို့နဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေကိုစောင်းဗိုလ်ချုပ်ကြီးအင်ပန်လာ NLD ပါတီရဲ့နိုင်ငံသူရဦးတင်ဦးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့ကအဖွင့်မှာစကားပြောကြားခဲ့ပါတယ်ဒီညီလာခံကိုစက်တင်ဘာလ4ရက်နေ့အထိဆက်လက်ကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
ငင်းငယ်ရဲ့ညီလာခံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်တဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကတန်အမတ်ရိုလန်ကိုဗျာကလည်းဒီညီလာခံဟာမြန်မာနိုင်ငံငင်းငယ်ရဲ့ရရှိရေးအတွက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောဆိုသွားပါတယ်
Of course, the more inclusive the process is, the better for us. We have always taken that position.
Hello, Panali. ပူကောင်းလေဆိုတော့သိကြပါတယ်။ကျွန်တော်တို့အရင်ကလေးကလည်းဒီတိုင်းပဲသဘောထားပါတယ်။ NCO လက်မှတ်မထိုးချင်ရတဲ့ဖွဲ့တွေပဲဖြစ်ဖြစ်၊ဆွေးနွေးပွဲမှာပါဝင်ချင်ရတဲ့ဖွဲ့တွေကိုပဲဖြစ်ဖြစ်ကျွန်တော်တို့ကလေးစားပါတယ်။ဆွေးနွေးပွဲကိုလည်းခွင့်လန်းတစ်ခုဖြစ်နေရှုမြင်ကြဖို့လည်းတိုက်တွန်းမှုပါတယ်။ဆွေးနွေးပွဲခွင့်လန်းလည်းပေးတင်ပါတယ်။ဆွေးနွေးပွဲမှာမပါရင်ကိုယ်သဘောထားကိုလည်းပြောနိုင်မှာမဟုတ်ပါဘူး။ဒါကြောင့်လဲစစ်မြေပြင်မှာတိုက်ခိုက်နေမယ့်အစားဆွေးနွေးပွဲမှာလာပြီးမတူတာတွေကိုချပြရှစ်စင်နိုင်အောင်လုပ်ကြရမှာပါကျွန်တော်တို့အနေနဲ့အားလုံးပါဝင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်စေချင်ပါတယ်အခုလည်းပဲအားလုံးနှိပါပါဝင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်တာတွေ့ရပါတယ
်မြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကတန်အမရိုလန်ကိုဗီယာရဲ့ပြောဆိုချက်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်ကျွန်တော်တို့အခုထုတ်လင်းပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်နောက်9နာရီကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဒီမနက်ကမှလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရဆက်ဆက်ကြား290နီးပါးကြောင်တိုက်ခိုက်နေကြတာအဆုံးသတ်သွားဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတွေကိုဒီကနေ့စတင်ကျင်းပနေပါတယ်နိုင်ငံတော်တမန်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကာကွယ်ရေးဥပဒေချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကုလသမဂ္ဂအတွင်းဥပဒေပိုင်ခင်မွန်စတဲ့ပုဂ္ဂိုလ်တွေဒီကနေ့ဖွင့်ပွဲမှာဖွင့်ပြခွင့်ပြောကြပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံကလည်း27ရာစုပင်လုံကိုကြိုဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာပြည်ပခါတွေအဆုံးသတ်ပြီးရေရှည်တည်တံ့တဲ့ညီငယ်ရေးရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးထောက်ခံသွားမယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာ IS အစွန်ရောက်အဖွဲ့ရဲ့အဆင့်အမြင့်ဆုံးခေါင်းဆောင်တူကိုပြစ်မှတ်ထားပြီးညွန်မောင်းအဖွဲ့ကဒီကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီလူတည်သွားပြီဆိုတော့မျိုးဆက်မပြောတော့ဘဲဒီတိုက်ခိုက်မှုရဲ့ကြက်လက်ဟာစစ်သွေးကြောအဖွဲ့ကိုအပြင်းထန်ထိုးနှုတ်မှုတစ်ခုဖြစ်ပွားရှိတယ်လို့ပဲပြောပါတယ်။အဘူမိုဟာမက်အယ်အယ်ဒန်ဒီတည်ဆုံသွားပြီဆိုတော့ IS အဖွဲ့ကအင်္ဂါနေ့မှာကြေညာပါတယ်။အာလဘိုမြို့ကိုတိုက်ခိုက်နေတာကိုပြန်တိုက်နေတဲ့စစ်စင်ရေးတွေကိုစစ်ဆေးနေရင်တည်ဆုံသွားတာလို့ပဲပြောပါတယ်။ဆီးရီးယားနိုင်ငံတိုက်ပွဲတွေအတွင်းဓာတုလက်နက်တွေကိုတရားမဝင်အသုံးပြုကြတဲ့တမရအာဆက်အစိုးရနဲ့ IS စစ်သွေးကြောအဖွဲ့တွေအနေနဲ့ဘယ်လိုရည်ရွယ်ဆောင်ရွက်မှုတွေနဲ့ကြုံတွေ့ရနိုင်မလဲဆိုတဲ့အလားအလာတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှစပြီးဆွေးနွေးနေပါတယ်။ဒီကနေ့စတင်တဲ့လူမျိုးရေးကောင်စီဆွေးနွေးပွဲတွေကိုတော့ဓာတုလက်နက်ဓာတ်မြေဆိုင်ရာအဖွဲ့ OBCW ရဲ့ပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့ကလည်လာထားတဲ့အစီရင်ခံစာကိုအဓိကအခြေခံပြီးဆွေးနွေးကြမှာပါ။2014ခုနှစ်ကနေ2015ခုနှစ်တွင်ဆီးရီးယားနိုင်ငံကဒေသခုနှစ်ခုမှဖြစ်တဲ့ဓာတုလက်နက်သုံးတိုက်ခိုက်မှု6ခုကိုဒီအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကလည်လာတုံသက်တင်ပြထားပါတယ်။ငွေမာလာမှာကျင်းပမဲ့အမေရိကန်ထက်လွှတ်တော်ရွေးကောက်ပွဲတွေမှာပြန်ပြီးရွေးကန်ရဖို့ကြိုးစားနေတဲ့ရီပလီကန်ထက်လွှတ်တော်မှဂျွန်မက်ကိန်းနဲ့မာကိုရူဘီယိုတို့ဟာအင်္ဂါနေ့ကလုပ်တဲ့ပါတီတွင်းအကြိုရွေးချယ်ပွဲတွေမှာအသီးသီးအနိုင်ရသွားကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမသိငီထိုက်ပစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanon ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိ line to meter 79 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.